မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုအိမ်ပြူရောကအတိမပြုနိုင်ပေမဲ့မြောက်ကိုရီးယားနျူကလ িয়ার ပိုင်ဆိုင်နာကိုအမေရိကန်ပြည်ထောင်စုကလက်ခံမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီရဲ့ပြောခွင့်ရ Net Price ကပြောပါတယ်တောင်ကိုရီးယားနိုင်ငံအပါအဝင်ဒေသတွေမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေကိုဆက်လက်ကာကွယ်ခုခံပေးသွားမှာဖြစ်ပြီးမြောက်ကိုရီးယားဘက်ကဘလို့ရန်ဆမှုတွေကိုမဆိုထိုက်တဲ့လို့တုံ့ပြန်မယ်လို့လည်း Net Price ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်မှုမှန်သမျှအမေရိကန်ပြည်ထောင်စုဗစ်တိန်နဲ့ပြင်သစ်တို့ကရှုတ်ချပါတယ်။မြောက်ကိုရီးယားအစိုးရကိုကုလလုံခြုံရေးကောင်စီကတိုက်ခတ်ပိတ်ဆို့မှုချမှတ်ထားပြီးနျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ဖို့အချိန်မောင်းများစွာတောင်းဆိုနေတာလည်းဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ကလောက်ရက်နဲ့ပတ်သက်ပြီးလဲကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးတစ်ခုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားရဲ့မဟာမိတ်လည်းဖြစ်နောက်ကုလလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကတော့နျူကလ িয়ার စမ်းသပ်မှုကိုပြင်းပြထန်ထန်ကန့်ကွက်ကြောင်းပြောဆိုပြီးကိုရီးယားကျွန်းဆွယ်အခြေအနေကိုပိုပြီးဆိုးဝါးစေမဲ့လုပ်ရက်တွေကိုရပ်တန့်ဖို့မြောက်ကိုရီးယားကိုပြောဆိုပါတယ်။တောင်ကိုရီးယားထောက်လှမ်းရေးအရာရှိတွေနဲ့နျူကလ িয়ার ဆိုင်ရာကျွမ်းကျင်သူတို့ကတော့ပောက်ကွဲမှုအရွယ်အစားအရတကယ့်ဟိုက်ဒရိုဂျင်ဘုံဆိုတာကိုအတော်လေးတန်မြတ်ရှိတယ်လို့ပြောဆိုထားပါတယ်။ဒီစမ်းသပ်မှုကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့မှလည်းအရေးပေါ်အမျိုးသားလုံခြုံရေးအစည်းအဝေးတွေခေါ်ယူခဲ့ကြပါတယ်ရှင်။